Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်အောက်တိုဘာလ30ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်ကြီးထိုက်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမမိုးဖြူနဲ့ကျွန်တော်သိင်ကြညာပါပါအီတလီနိုင်ငံအလဲပိုင်းမှာဒီကနေ့မနေ့ပိုင်းကပြင်အား 6.6 ရှိတဲ့ငလျင်တစ်ခုလှုပ်သွားပါတယ်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ရဲ့အီးမေးလ်အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးနောက်ထပ်အီးမေးလ်တွေကိစ္စ FBI ရဲ့ကြေညာချက်ပေါ်ကလင်တန်ကအပြင်းထန်ဝေဖန်ပါတယ်တောင်ကိုရီးယားဆွေးနွေးပွဲတွေကထိတန်းတာဝန်ရှိသူအများအပြားရဲ့နှုတ်ထွက်လာတွေကိုသမ္မတကဒီကနေ့လက်ခံလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေရဲ့နောက်ဆုံးဖြစ်ထွန်းတိုးတက်မှုတွေကိုအရင်ဆုံးနားဆင်ကြရမှာပါ
။ So the American people deserve to get the full and complete facts immediately.The director himself has said
"အမေကိစ္စပြန်ပြီးစုံစမ်းစစ်ဆေးမယ်လို့ FBI ကပြောဆိုတဲ့အပေါ်သမ္မတလောက် Hillary Clinton ရဲ့တုံ့ပြန်ချက်ပါရှင်ပြည်စုံကိုမကြခင်မှာနားဆင်ကြရပါမယ်။ဒီနောက်မှာတော့မြန်မာနိုင်ငံကမတန်ဆွမ်းသူတွေရဲ့ဒဏ်တူအခွင့်အရေး၊သွေးချိုစီးချိုခံစားနေရသူတွေအတွက်ကျန်းမာရေးဆောက်ရှောက်မှုစရာတွေကိုလည်းတင်ပြပေးဦးမှာပါ။ဒါရီမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်။
အီတလီနိုင်ငံလေပိုင်းမှာဒီကနေ့မနက်ပိုင်းကအားပြင်းတဲ့ငလျင်တစ်ခုထွက်လုပါတယ်။ဒါဟာပြင်လူအသေးပြောက်များတဲ့ငလျင်တစ်ခုပြီးခဲ့တဲ့ဩဂုတ်လမှာလှုပ်ပြီးကြတဲ့ကဆိုရင်နောက်ထပ်လှုပ်တဲ့ငလျင်တွေကတစ်ခုပါ။ပြင်အား 6.6 ရှိတဲ့ငလျင်ကြောင့်အီတလီနိုင်ငံလေပိုင်းကနေရာအများပြားမှာအဆောက်အဦတွေပြိုကျကုန်တယ်လို့အရက်ဖက်ကာကွယ်ရေးဌာနကပြောပါတယ်။အနည်းချင်းတရားရကြတာတွေရှိတယ်ဆိုတဲ့သတင်းတွေတော့ထွက်ထားပါတယ်။နော်စီယာမြို့နဲ့6ကီလိုမီတာအကွာမြေတိမ်ပိုင်းမှာဗိုလ်ပြုတ်ပြီးလှုပ်သွားတဲ့ငလျင်ကို118ကီလိုမီတာဝေးမှရှိတဲ့ရောမမြို့မှာလည်းသိလိုက်ကြပါတယ်။နော်စီယာနဲ့တောင်ချားနေတဲ့ Ombrian အရက်က14ရာစုနှစ်ဘုရားကျောင်း Saint Benedict ဟာငလျင်တန်းကြောင့်ပြိုကျသွားပြီးကျောင်းရဲ့နေနေစားပဲကျန်ပါတော့တယ်။အပျက်စီးပုံတွေရှိမှပဲဘုရားကျောင်းကဘုန်းတော်ကြီးတွေဝတ်ပြုဆူတောင်းကြပါတယ်။ဒီမနေ့လှုပ်တဲ့ငလျင်ကျောင်းအရင်ကမပြိုပဲကျန်နေသေးတဲ့အဆောက်အဦတချို့ပါပြိုသွားတာကြောင့်ဘာမှမရှိတဲ့အဆင့်ကနေပြန်တည်ဆောက်ရပါတော့မယ်လို့ Aquada del Tronto မြို့ရဲ့ဒုတိယမြို့တော်ဝန်Michel Franchi က Royal ရုပ်တံသတင်းဌာနကိုပြောပါတယ
်သူနိုင်ငံရေးဝန်ကြီးဖြစ်တာဝန်ယူခဲ့ခြင်းကကိုပိုင်အီးမေးလ်စာမှာတုံးခဲ့တာနဲ့ပတ်သက်ပြီး FBI အဖွဲ့ကအထောက်အထားအသစ်တချို့ကိုထပ်ပြီးစစ်ဆေးဖို့ကြေညာလိုက်တာဟာအရင်ကမလုပ်ခဲ့ဘူးတဲ့အကြီးအကျယ်အနှောက်အယှက်ပေးတဲ့ချိန်ကိုက်လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့ Democratic Party သမ္မတလောင်း Hillary Clinton ကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲလှုပ်ခန့်သည့်အချိန်မှာသတင်းချက်လက်နည်းနည်းလေးရယုံနဲ့အခုလိုကြေညာတာဟာပုံမှန်မဟုတ်ဘဲအတော့ကိုထူးခြားဆန်းကျင်တဲ့လုပ်ရတစ်ခုဖြစ်တယ်လို့မနေ့စနေနေ့က Florida ပြည်နယ်ဒေတန်ကမ်းခြေမှာလှုပ်ခဲ့တဲ့မဲဆွယ်ပွဲမှာသမ္မတလောင်း Clinton ကပြောဆိုသွားတာပါဒီရွေးကောက်ပွဲကိုပြီးခဲ့တဲ့10ရက်လောက်ကစူညံတဲ့တွေရည်ရွယ်ချက်ပပြအောင်လမ်းလွှဲတဲ့လုပ်ရတွေကနေလိုရာဆွဲလှုပ်ဆောင်သွားတာမျိုးအဖြစ်မခံနိုင်ပါဘူးဒီရွေးကောက်ပွဲဟာကျမတို့သားသမီးမြင့်မြင့်တွေနဲ့ကျမတို့အားလုံးအတွက်ဘယ်လိုနိုင်ငံမျိုးလိုချင်တယ်လဲဆိုတဲ့အပေါ်ဆုံးဖြတ်ဆောင်ရွက်ရမယ်ရွေးကောက်ပွဲဖြစ်ပါတယ်လို့ Miss Clinton ကပြောဆိုသွားပါတယ်အစင်လာရအမေရိကန်ရွေးကောက်ပွဲကျင်းပဖို့အချိန်သိပ်နီးနေတဲ့အချိန်မှာပြည်ပခန့်ဖြစ်နိုင်စရာလုပ်ရည်ကိုရှောင်ရှားလေးရှိတဲ့ FBI ထောက်လှမ်းရေးအဖွဲ့ရဲ့ညွှန်ကြားမှု James Comey ကအရင်ကလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုမှာမတွေ့ခဲ့ရတဲ့ email အသစ်တွေတွေ့ခဲ့လို့ဆိုပြီး Hillary Clinton အပေါ်ကိုတက်ရောက်မှုတွေရှိလာနိုင်တယ်လို့ဥပဒေပြုလွှတ်တော်အဖွဲ့ဝင်တွေကတောက်ကြနေတော့ကပြောဆိုခဲ့ပါတယ် FBI ရဲ့အခုလုပ်ရက်ကဌာနရဲ့ပုံမှန်လှုပ်ထုံလှုပ်နည်းတွေနဲ့မညီဘူးလို့ American တရားရေးဌာနတာဝန်ရှိပုဂ္ဂိုလ်တွေက FBI ညွှန်ကြားမှုကိုသတိပေးပြောဆိုခဲ့တယ်လို့သတင်းစီရင်ခံချက်တွေကဖော်ပြပါတယ်။ပြိုင်ဘက် Republican Party သမ္မတလောင်း Donald Trump ကတော့ဒီမှုကိုပြန်စစ်ဆေးမယ်ဆိုတာကိုထောက်ခံပြီးဇူလိုင်လကဆိုးရွားလွန်းတဲ့ဆုံးဖြတ်ချက်အမှားကိုပြန်ပြင်နိုင်လိမ့်မယ်လို့မျှော်လင့်တယ်လို့ပြောဆိုပါတယ်
။တူရကီနိုင်ငံမှာဇူလိုင်လကမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးအစိုးရကရေးယူတာတွေဆက်လုပ်နေတာနဲ့အမျှအစိုးရဝန်ထမ်း 1,000 ကျော်ကိုထုတ်ပလိုက်ပါတယ်။ပညာရှင်တွေကျောင်းဆရာဆရာမတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုထုတ်ပြလိုက်တဲ့တဲ့င်းကိုတော့စနေနေ့နှောင်းပိုင်းကထုတ်ပြန်တာပါ။အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးအစိုးရဝန်ထမ်း 8,000 ကျော်ကိုထုတ်ပြခဲ့ပြီးဖြစ်တယ်လို့လူပေါင်း 3,000 ကျော်ကိုလည်းဖမ်းထားပါတယ်။ဘာသာရေးကောင်းဆောင်ဖက်ဒူလာဂူလန်ကအာဏာသိမ်းမှုကိုကြိုးကန်စီစဉ်ခဲ့တာလို့ဓမ္မရာရီဂျစ်ဒိုင်ယက်အာရိုဝန်ကအကြိမ်ကြိမ်ဆွဆွဲပြောဆိုထားပါတယ်။အဲ့ဒီအာဏာသိမ်းဖြစ်ရမှာလူပေါင်း290ထဲမှနေသေဆုံးခဲ့ရတာပါ။အသက်85နှစ်အရွယ်ဂူလန်ဟာ1999ခုနှစ်ကတည်းကတူရကီကိုမပြန်ဘဲအမေရိကန်မှာကိုယ်ပေါ်နဲ့ကိုယ်နေထိုင်နေပြီးအာဏာသိမ်းမှုနဲ့မပတ်သက်ဘူးလို့ညင်ထားပါတယ်။တူရကီဆိုရကတော့သူ့ကိုလွှဲပေးစေချင်တာပါ။အ အာဏာသိမ်းပြက်ကိုစုံစမ်းစစ်ဆေးတာနဲ့ပတ်သက်သူတွေကိုဥပဒေနဲ့ညီအရေးယူနိုင်ရေးလိုအပ်တဲ့အကူအညီကိုအမေရိကန်ကပေးဖို့ပြင်ဆင်ထားတယ်လို့ဒီနေ့အစောပိုင်းကလုပ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးမှာသမ္မတဘရာကိုဘာမကသမ္မတအာရိုဝန်ကိုပြောထားပါတယ
်။အီရန်နိုင်ငံကမိုးဆူးမြို့ကိုပြန်သိမ်းဖို့ထိုးစစ်ဆင်နေတဲ့အီရတ်တပ်ဖွဲ့ဝင်တွေကခရစ်ယာန်ဘာသာဝင်တွေအများဆုံးနေတဲ့မြို့ကနေ IS အစွန်းရောက်တွေကိုတိုက်ထုတ်လိုက်ပြီးတဲ့နောက်မနေ့ကစပြီးမြို့ကနေပြန်ဝင်လာနေကြပါပြီ။အီရတ်စစ်သားတွေကလမ်းတွေပေါ်မှာကင်းလှည့်နေပြီးတာဝန်ရှိသူတွေကမြို့ကိုစစ်ဆေးနေကြတဲ့အမျှမြို့ကနေလည်းပြန်ပြီးတော့သူတို့ရဲ့နေအိမ်တွေကိုဝင်ရောက်လာပါတယ်။မိုးဆူးမြို့ရှေ့တောင်ဘက် 73 မိုင်လောက်ကွာမှရှိတဲ့ကာကော့ရှ်မြို့ကိုမိုးဆူးမြို့သိမ်းတိုက်ပွဲအတွက်လမ်းကြောင်းရှင်းပေးဖို့အမေရိကန်ကျောတောင်နောက်ခံပေးထားတဲ့စစ်စင်ရေးတစိ့တစ်ပိုင်းဖြစ်နေ ISD လက်ကနေအီရတ်တပ်ဖွဲ့တွေကပြန်သိမ်းခဲ့တာဖြစ်ပါတယ်။မိုးဆူးမြို့ဟာအီရတ်မှာ ISD ရဲ့နောက်ဆုံးကျန်နေတဲ့အဓိကမြို့လည်းဖြစ်ပါတယ်။ ISD မြို့ကိုသိမ်းထားတဲ့နှစ်နှစ်ကြာကာလအတွင်းမြို့ကံအများပြားဟာသူတို့ရဲ့အိမ်တွေကိုစွန့်ခွာပြီးအီရတ်ကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒေတာကိုထွက်ပြေးကြတာဖြစ်ပါတယ်။2003ခုနှစ်မှာအဲ့ဒီအချိန်အီရတ်သမ္မတဆက်ဒမ်ဟူစိန်ကိုအမေရိကန်ဥဆောင်တဲ့ပြည်ပတပ်တွေကဖျောက်ချခဲ့ကြပြီးကလေးကဆိုရင်အခုမိုးဆူးမြို့သိမ်းတိုက်ပွဲဟာ73နှစ်အတွင်းအကြီးဆုံးဖြစ်မယ်လို့ခန့်မှန်းကြပါတယ်။မိုးဆူးမြို့ကသာပြန်သိမ်းနိုင်ပြီဆိုရင်အီရတ်မှာ IS အစွန်းရောက်တွေကိုထိထိရောက်ရောက်နှိုင်းနှင်းနိုင်လိုက်တဲ့အတိတ်ပဲဖြစ်ပါလိမ့်မယ်။အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်ပြောလို့ရှိတဲ့မိုးဆူးဟာ IS အဖွဲ့သိမ်းဘူးသမျှတခြားမြို့တွေအားလုံးနဲ့အဆအများကြီးပိုပြီးတော့ကြီးမားတဲ့မြို့ဖြစ်ပါတယ်။
ယူအေမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေညနေဘက်သတင်းတွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံရဲ့အရှုတော်ပုံတစ်ခုနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတဖာကွန်နေကသူ့အစိုးရအဖွဲ့ရဲ့ထိတန်းတာဝန်ရှိသူအများပြားနှုတ်ထွက်စာတင်ထားတာကိုဒီကနေ့လက်ခံလိုက်ပါတယ်။သမ္မတရဲ့အမှုဆောင်ရာရှိချုပ်မူဝါဒညှိနှိုင်းဆောင်ရည်နိုင်ငံရေးဆိုင်ရာဌာနရပ်ဖက်ရေးဌာနနဲ့လူမှုဆက်ဆံရေးဌာနတွေကအကြီးတန်းအတွင်းဝန်တွေရဲ့နှုတ်ထွက်လာတွေကိုသမ္မတဖာကွန်နေကလက်ခံလိုက်ပြီးလို့သမ္မတရုံးပြောခွင့်ရတူကပြောပါတယ်။သမ္မတရင်ဆိုင်နေရတဲ့နိုင်ငံရေးအရှုတော်ပုံမှာအဓိကပတ်သက်နေတဲ့အမျိုးသမီးဟာလည်းဒီကနေ့မှပဲဂျာမနီကနေတောင်ကိုရီးယားကိုပြန်သွားပါပြီ။ထရိုင်ဆွန်ဆီးဟာဒီနေ့မနေ့အစောပိုင်းကဆိုးမျိုးတွေကိုပြန်ရောက်လာပြီးစုံစမ်းစစ်ဆေးမှုမှာစိတ်လိုလျက်ပါဝင်မှာဖြစ်ပြီးတော့အချက်အလက်တွေနဲ့အညီထွက်ဆိုမှာဖြစ်တယ်လို့သူရဲ့ရှင်းတွေကပြောပါတယ်။အရေးကြီးတဲ့နိုင်ငံရေးရာကိစ္စတွေမှာသမ္မတပါကွန်နေကခြွားရီကိုဝင်ဆွတ်ဖက်ခွင့်ပေးခဲ့တယ်ဆိုတော့ဆွတ်ဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ
။ဩစတြေးလျနိုင်ငံကိုလှေစီးရောက်ရှိလာတဲ့ဘဲဒုက္ခတွေမျိုးကိုမဆိုနိုင်ငံတည်းကိုအလဲပတ်ခီးသွားခွင့်စီးပွားရေးလုပ်ခွင့်နဲ့နေထိုင်ခွင့်ဗီဇာတွေလုံးဝမရစီဘူးတားမြစ်ချက်ထုတ်မဲ့အစီအစဉ်တွေဩစတြေးလျလွှတ်တော်ရဲ့မှာနောက်ပတ်ထဲမဲပေးဆုံးဖြတ်ကြမှာဖြစ်ပါတယ်။အခုလိုတသက်တာတားမြစ်ချက်ကိုဩစတြေးလျနိုင်ငံတွေကိုပြောင်းရွှေ့အခြေချခြင်းတဲ့လူတွေကိုတရားမဝင်လူမှောင်ခိုးကူးမှုလုပ်တဲ့လူတွေအဖွဲ့တွေကိုဟန်တားဖို့ဥပဒေဖြစ်နေပြဋ္ဌာန်းမှာဖြစ်တယ်လို့ဝန်ကြီးချုပ်မာကွန်တမ်ဘောကပြောဆိုပါတယ်။ဒါဟာဩစတြေးလျနိုင်ငံတွေကိုတရားမဝင်လူကုန်ကူးမှုလုပ်ချင်တဲ့ရာဇဝတ်ကိုင်းနေတဲ့ဩစတြေးလျပြည်သူတွေကိုကိုစားပြုတဲ့အစိုးရကြားဆန္ဒသဘောထားတိုက်ပွဲဖြစ်တယ်လို့လည်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုတားမြစ်ဖို့ရည်ရွယ်ပြီးဥပဒေပြဋ္ဌာန်းဖို့ကြိုးစားနေပေမဲ့တကယ်တမ်းအာဖရိကအာရှနဲ့အရှေ့လယ်ပိုင်းဒေသကဒုက္ခသည်တွေကိုတိုက်ရိုက်ထိခိုက်မှုတွေရှိမှာဖြစ်ပါတယ်။ဥပဒေသစ်က2013ခုနှစ်ဇူလိုင်လ19ရက်နေ့ကပါပွန်နယူဂီနီမနက်စ်လို့ခေါ်တဲ့ဩစတြေးလျကမ်းလွန်ပစိဖိတ်ကျွန်းစုဖြစ်တဲ့နော်ရူကျိုးစခန်းကနေပို့ဆောင်ခဲ့တဲ့လှေစီးပြေးဒုက္ခသည်တွေအပေါ်မှာလည်းတက်ရောက်မှုရှိမှာဖြစ်ပါတယ်ဒီဒုက္ခသည်တွေတကယ်ထွက်ပြေးလာတဲ့ဒုက္ခရောက်သူတွေဖြစ်ခဲ့ရင်တောင်သူတို့ကိုဩစတြေးလျနိုင်ငံမှာအခြေချခွင့်ကိုအစိုးရကပိတ်ပင်တားမြစ်မှာဖြစ်ပါတယ
်နယူးယောက်မြို့တော်အော်ပရာကစားရုံကြီးမှာစနေနေ့နေ့လယ်ပိုင်းကအီတလီပြည်ဆက်ရေးဆရာရိုစီနီရဲ့ဂွီလမီတဲလ်ပြည်ဆက်နောက်ဆုံးပိုင်းမစခင်ဂျာအချိန်တွင်းမှာလူတယောက်ကတန်ဆုံတီးဝမ်းရှိတဲ့နေရာတွေကိုဖျော်အမှုန့်တွေကျဲချတာကြောင့်ကာဝဲကိုရက်လိုက်ရပါတယ်အကြံဖက်ဝါရဆွဲကင်တက်ခိုင်မှုတံပြန်ရင်ရတဲ့ဘက်ကအဖြစ်ကိုစုံစမ်းစစ်ဆေးခဲ့ပြီးညနေပိုင်းမှာတင်ဆက်ဖို့ရှိတဲ့ရိုစီနီပဲရေးတဲ့လာတာလီယနာ in Algeria ပြဇက်တင်ဆက်မဲ့အစီအစဉ်ကိုလည်းပြဖြက်ခဲ့ရပါတယ်။ဖြစ်ရတွင်ဘယ်သူမှထိခိုက်ဒဏ်ရာရတာမရှိသလိုဘယ်သူကိုမှဖမ်းဆီးတာလည်းမရှိသေးပါဘူး။တန်ဆောင်တီဝိုင်းအဖွဲ့ရှိတဲ့နေရာတွေကျဲချခဲ့တဲ့အမှုန့်ဟာဘာဆိုတာကိုမသိသေးသလိုနောက်ထပ်သတင်းအချက်အလက်တွေပြောပြမဲ့မျက်မြင်သက်သေလည်းမရှိသေးဘူးလို့ရတဲ့ဘက်ကပြောပါတယ်။ထမပိုင်းတော့ကာဆက်ရုံတာဝန်ရှိသူတွေကနှီးပညာပိုင်းကိစ္စရပ်တစ်ခုကြောင့်ပြက်ဆက်ကိုဆက်ကဖို့နှောင့်နှေးနေပါတယ်လို့ပြောတာကြောင့်ပြည်သက်တွေဇဝေဇဝါဖြစ်ခဲ့ကြတယ်လို့ပြောပါတယ်။နည်းနည်းထပ်ကြသွားပြီးတဲ့နောက်မှာပြည်သက်တွေကိုအိမ်ပြန်မှုပြောခဲ့တာပါ။ပြက်ဆက်ရုံနဲ့ရဲတွေဝင်လာတာကိုတော့တချို့သတိပြုမိခဲ့ကြပါတယ်။
နိုင်ငံတကာထောက်ခံမှုရထားတဲ့ယေမန်သမ္မတအဗ်ဒူရာဘူမန်ဆော့ဟာဒီကကုလသမဂ္ဂရဲ့ငြိမ်းချမ်းရေးအဆိုပြုချက်တစ်ကိုမနေ့စနေနေ့ကပေးချလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့ညွန်ပေါင်းဖွဲ့ကြောတော့နောက်ခံပေးထားတဲ့စစ်လေယာဉ်တွေတိုက်ခိုက်မှုကြောင့်ယေမန်နိုင်ငံအနောက်တောင်ဘက်မှာတပုန်နေအကျဉ်းသားတွေနဲ့ဒေသခံပြည်သူတွေအသက်ဆုံးရှုံးခဲ့ရတာနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ရဲ့ငြိမ်းချမ်းရေးအဆိုပြုချက်ကိုပေးချလိုက်တာဖြစ်ပါတယ်။ကုလအထူးကိုယ်စားလှယ် Ismail Old Sheikh Ahmed ရဲ့သမ္မတဟာဒီကိုတင်ပြတဲ့ငြိမ်းချမ်းရေးအဆိုပြုချက်တဲ့အသေးစိတ်အချက်တွေကိုတော့အခုလက်ရှိတရားဝင်ထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူး။ဒါပေမဲ့ဒီအဆိုပြုချက်မှာသမ္မတဟာဒီရဲ့အာဏာကိုဖယ်ရှားပြီးအစိုးရတွေဖွဲ့ရေးကိစ္စပါတယ်လို့ Reuters သတင်းကဖော်ပြပါတယ်။ဒါပေမဲ့ Saudi Arabia မြို့တော်မှာပြရခဲ့တဲ့ဒီအဆိုပြုချက်ကိုသမ္မတဟာဒီကလက်ခံဖို့ငြင်းဆန်တယ်လို့လည်းပြင်သစ်သတင်းဌာနတစ်ခုကပြောဆိုပါတယ်။ဒီတော်တွင် Saudi ကြောတော့နောက်ခံရထားတဲ့အစိုးရတပ်တွေကဟောက်တီတပုန်တွေနဲ့တိုက်ပွဲဖြစ်နေတဲ့အနောက်ပိုင်းမြို့တော် TSC ဒေသတချို့မှာလေကြောင်းတိုက်ပွဲတွေကြောင့်လူ18ယောက်ထက်မနည်းသေဆုံးခဲ့တယ်လို့မျက်မြင်သက်တွေကပြောပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုကိုကြွကြော်သိမ့်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုစပြီးတော့တင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကကိုယ်ပိုင်အီးမေးလ်စာပါအသုံးပြုခဲ့တဲ့ကိစ္စကိုပြန်ပြီးစုံစမ်းစစ်ဆေးမယ်လို့လွှတ်တော်အမတ်တွေကိုပြီးခဲ့တဲ့တောက်ကြနေ့ကအကြောင်းကြားခဲ့ပြီးနောက်မှာတော့အောက်တိုဘာလရဲ့မျှော်လင့်မထားတဲ့အဖြစ်အပျက်ကအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်မှာရိုက်ခတ်စေခဲ့ပြန်ပါတယ်။နိုဝင်ဘာလ၈ရက်နေ့မှာမဲဆန္ဒရှင်တွေသမ္မတအစ်ကိုရွေးကောက်တင်မြှောက်ဖို့၁၇ရက်လောက်အလိုမှာဒီသတင်းထွက်ခဲ့တာပါ။ VOA သတင်းတောက်ဂျင်မလုံးရဲ့သတင်းလှော်ကိုဆက်ပြီးနားဆင်ကြပါအောင်ရှင်။လူလူစည်းရုံးပွဲအတွက်အိုင်အိုဝါပြည်နယ်ကိုဟီလာရီကလင်တန်ရောက်ရှိချိန်မှာပဲပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဟီလာရီကလင်တန်ပါဝင်ပတ်သက်နေတဲ့အီးမေးလ်တွေထဲကအချက်အလက်သစ်တွေကိုစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။အသစ်ထက်တွေ့တဲ့အီးမေးလ်တွေကိုစစ်ဆေးနေတာလို့ FBI ကလွှတ်တော်အမှတ်တွေကိုပြောခဲ့တာပါ။လိမ်ပိုင်းဆိုင်ရာဖောက်ပြားမှုဆိုင်ရာဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဒီမိုကရက်လွှတ်တော်အမှတ်အန်သနီဝိန်နာနဲ့ပတ်သက်ပြီးတီးခြားစုံစမ်းစစ်ဆေးမှုတွေနဲ့အခုတွေ့ရှိချက်ဆက်ဆက်မှုရှိတယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်လာတာပါမစ္စတာဝိန်နာကဟီလာရီကလင်တန်ရဲ့ထိတ်တန့်လက်ထောက်ဟျူမာအဘီဒင်ရဲ့ခင်ဗျဟောင်းဖြစ်ပါတယ်မစ္စစ်ကလင်တန်ရဲ့ပြိုင်ဘက် Republican သမ္မတလောင်းဒေါ်နယ်ထရန့်ကတော့နယူးဟမ်ရှေးယားကလူမှုစည်းရုံးပွဲမှာဒီသတင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
် The FBI has just sent a letter to Congress informing them
နိုင်ငံရေးဝန်ကြီးဟောင်း Hillary Clinton အပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်နေတဲ့ email အသစ်တွေကိုထပ်တွေ့ရတယ်လို့ FBI ကလွှတ်တော်ကိုစာပို့ထားပါပြီ
ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ FBI ညွှန်ကြားရေးမှူး James Comey က Mrs. Clinton အနေနဲ့ကိုယ်ပိုင် email စာပါအသုံးပြုခဲ့မှုဟာအမှုမဲ့အမှတ်မဲ့လုံဆောင်ချက်သာဖြစ်ပြီးပြစ်မှုကျူးလွန်တဲ့အဆင့်ထိမရောက်ဘူးလို့မှတ်ချက်ပေးခဲ့တာပါ
Although we did not find clear evidence that Secretary Clinton or her colleagues in
နိုင်ငံရေးဝန်ကြီး Clinton ဒါမှမဟုတ်လေသူရဲ့လို့ဖို့ကင်ဘက်တွေဟာလျှို့ဝှက်အချက်လက်တွေကိုကင်တွေအသုံးပြုမှုနဲ့ပတ်သက်တဲ့ဥပဒေတွေကိုချိုးဖောက်ဖို့ရည်ရွယ်တဲ့တပ်တွေအထောက်အထားခံခဲ့မှမှမတွေ့ရပါမယ်လို့တိတ်ပြီးအရေးကြီးတဲ့ထိတ်တန့်လျှို့ဝှက်အချက်လက်တွေကိုကင်တွေတာမှာတော့အတော့ကိုဂယုမဆိုင်ခဲ့တဲ့တပ်တွေအထောက်အထားတွေကိုတွေ့ရပါတယ
် email ကိစ္စအရှုပ်တော်ပုံကြောင့် Hillary Clinton အပေါ်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုရောတာကိုတော့လူမှုစစ်တမ်းတွေမှာတွေ့ရပါတယ် Mrs. Clinton အပေါ်တရားမစွဲဖို့ FBI ရဲ့ဆုံးဖြတ်ချက်အပေါ်ပြိုင်ဘက် Donald Trump ကအစဉ်တစိုက်ရှုတ်ချပြောဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်း New Hampshire ကလူမှုစည်းရုံးပွဲမှာတော့ Mr. Trump ကတမျိုးပြောင်းပြီးပြောခဲ့ပါတယ
် This was a grave miscarriage of justice that the American people fully understood
ဒါကတိတ်ကိုကြီးမားတဲ့လွဲမားတဲ့စင်ချက်ဆိုတာကိုအမေရိကန်ပြည်သူတွေအပြည့်အဝနားလည်ထားပါတယ်အခုတော့ဒီအချက်ကိုပြန်ပြီးပြုပြင်နိုင်တော့မယ်လို့အားလုံးကမျှော်လင့်နေကြပါတယ်
Mrs. Clinton ကတော့ပြီးခဲ့တဲ့တောက်ချန်နေနှောင်းပိုင်း Iowa မှာဒီကိစ္စအပေါ်အခုလိုပြောပါတယ်
So the American people deserve to get the full and complete facts immediately.
American ပြည်သူတွေအနေနဲ့အချက်လက်ပြည့်စုံအားလုံးကိုအချိန်မဆိုင်ပဲသိတင်ပါတယ် FBI ညွှန်ကြားမှုကိုရိုင်းကသူ့ရဲ့စာထဲမှာကိုးကားထားတဲ့ email တွေဟာအရေးပါသလားအရေးမပါဘူးလားဆိုတာကိုမသိဘူးလို့ပြောထားပါတယ်သ ူတို့ဘာတွေပဲဆောင်ရွက်ပါစေပြီးခဲ့တဲ့ဇူလိုင်လကဆုံးဖြတ်ချက်ကတော့အပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုကျမယုံကြည်ပါတယ
် Republican တွေဘက်က FBI ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြပေမဲ့လည်းဒီဆုံးဖြတ်ချက်အပေါ်ဝေဖန်သူတွေလည်းရှိနေပါတယ်နိုင်ငံဆိုင်ရာကျွမ်းကျင်သူ Jason Johnson ကတော့ Skype ကနေတဆင့်အခုလိုဝေဖန်ပါတယ
် I was disgusted this is the most unprofessional unprecedented and inappropriate
ကျွန်တော်ကတော့စိတ်ပြတ်ပါတယ်ဒီဆုံးဖြတ်ချက်ဟာတရားရေးဌာနရဲ့လုံထုံးလုံနည်းတွေကနေလုံပိုင်ခွင့်တွေကိုအသုံးပြုတဲ့နေရာမှာကျင့်ဝတ်နဲ့မညီဆုံးအဖောက်ဖျက်ဆုံးထင်မထားနိုင်လောက်အောင်မသင့်တော်ဆုံးဆောင်ချက်ဖြစ်ပါတယ် American သမိုင်းမှာတော့ဒါမျိုးရှိမယ်လို့မထင်ပါဘူး
နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်ကိစ္စတောက်ကြံလေးကပြန်ပြီးထွက်ပေါ်လာတာကသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ထင်မှတ်မထားတဲ့ရိုက်ခတ်မှုပါဒါပေမဲ့လည်းလူမှုစစ်တမ်းတွေမှာတော့တနိုင်ငံလုံးအတိုင်းအတာမှာရောနိုဝင်ဘာလ10ရက်နေ့သမ္မတရွေးကောက်ပွဲရလဒ်ကိုအဆုံးအဖြတ်ပေးရမှာရေးပါတဲ့ပြည်နယ်တွေမှာရောမစ္စစ်ကလင်တန်ကမစ္စတာထရန့်ကိုအသာစီးရနေစေဖြစ်ပါတယ်ရှင်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေစဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
တော်ရရှင်တို့နားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တင်းကနေနဲ့ညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအတွင်းမတန်ဆွမ်းသူတွေကိုပြုစုပျိုးထောင်ရေးမှာအခက်ခဲနဲ့လုံလောက်မှုအားနည်းနေသေးတဲ့အကြောင်းမတန်ဆွမ်းကလေးငယ်တွေကိုပြုစုပျိုးထောင်နေသူတွေကပြောပါတယ်။မတန်ဆွမ်းသူတွေအတွက်ဒဏ်တူအခွင့်အရေးရရှိဖို့လိုအပ်တဲ့အကြောင်းမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့လူဦးရေတန်း90ကျော်ထဲမှာ9တန်းခွဲလောက်ကမတန်ဆွမ်းသူတွေဖြစ်နေကြပါတယ်။ဒီမတန်ဆွမ်းတွေအတွက်မြန်မာနိုင်ငံရဲ့မြို့တော်များများမှာဒပိုင်းနိုင်စာတင်ကြားပေးတဲ့အကြောင်းတွေဖွင့်လှစ်တင်ကြားမှုရှိသလိုတက်မွေးမှုပညာသင်ပေးတဲ့အကြောင်းတွေဖွင့်လှစ်ပြီးသူတို့ရဲ့ဘဝရှိရေးအတွက်ကူညီပေးမှုတွေရှိနေပါတယ်။အဲ့ဒီထဲမှာကလေးမျိုးကမြူရာနာမကြားကလေးများစာတင်ကြောင်းကလည်းအကြောင်းပါဝင်ဖြစ်ပါတယ်။မြူရာကလေးတွေစာရေးအဖတ်အတွက်ချက်တွေကျွမ်းကျင်ပြီးလိမ္မာရေးချရှိဖို့နဲ့ပညာရေးမြင့်တက်လာဖို့ရည်ရွယ်ထားပြီးလူမျိုးဘာသာမျိုးတွေတင်ကြားပေးနေတာဖြစ်ပါတယ်။မြူရာကျောင်းတာဝန်ခံဦးနော်အောက်ကတော့မတန်ဆွမ်းကလေးတွေသူတို့ရဲ့ပျောက်ဆုံးနေတဲ့အခွင့်အရေးတွေပြန်ရှင်တန်လာအောင်လုပ်ပေးစီခြင်းနဲ့ဆန္ဒနဲ့တင်ကြားပေးနေတာဖြစ်တယ်လို့ဆိုပါတယ်
။ဆင်းရှုံးခဲ့တဲ့အခွင့်အရေးတွေကိုကိုတတ်နိုင်တဲ့လောက်သူတို့ကိုခံစားစေခြင်းနဲ့ရည်ချက်ရှိပါတယ်။အထူးသဖြင့်တော့ပညာရေးပိုင်းမှာသူတို့ခံစားခွင့်လေးတွေသူတို့တတ်နိုင်တဲ့လောက်ပညာရေးဒူးနင်းပေးနိုင်ဖို့အခွင့်အရေးရနိုင်ဖို့ဒီရွေးချယ်နဲ့ကျွန်တော်တို့စတင်ခဲ့ခြင်းဖြစ်ပါတယ
်အဲ့ဒီအကြောင်းကိုတော့2005ခုနှစ်ကကဖွင့်လှစ်ခဲ့ပြီးကျောင်းသားတွေကိုအသက်6နှစ်ကနေစတင်လက်ခံနေပြီးနေနေတဲ့ကလေးတွေကိုတော့လက်ခံထားခြင်းမရှိပါဘူးအဲ့ဒီအကြောင်းမှာတော့ဆီယမ်မာ9ဦးနဲ့ကျောင်းသား30လောက်တင်ကြားနေရပြီးကျောင်းဆီယမ်မာတွေမလုံလောက်မှုတွေကြုံတွေ့နေရတယ်လို့လည်းဦးနော်အောက်ကခုလိုပြောပါသေးတယ
်အဓိကကျွန်တော်တို့အခက်ခဲကြတော့ကျွန်တော်ညီမချက်ကဒီကလေးတွေကိုပညာအရေးချင်းတင်းနှင်းဖို့ကျွန်တော်စူးစမ်းလေ့ကျင့်တာဖြစ်တယ်လို့အဲဆန္ဒကိုဖြစ်စီနိုင်လို့ကတော့ဆရာဆရာမမလုံလောက်မှုကကျွန်တော်ပြဿနာတစ်ခုဖြစ်ပါတယ်။အဲဒီပြဿနာလည်းကျွန်တော်ကဘာနဲ့တော့ဆက်ဆက်တယ်လို့ဆိုရင်ပန့်ပုကူမီမှုငွေကြီးနဲ့ပတ်သက်နေပါတယ်။ထပ်ပြီးတော့ကျွန်တော်တို့ဆရာဆရာမရဲ့အသေးကိုပြန်မခေါ်နိုင်တဲ့အတွက်ဒီအတွက်တော့အခက်ခဲအများဆုံးကြုံခဲ့ရပါတယ်။အဲကျောင်းသူတို့ဒီနားမကြားတဲ့ကလေးတွေထဲမှာနားကြားတဲ့ကလေးတွေလူပဲသူတို့စာဖတ်မှာဝတ္တနာပါတဲ့လူရှိတယ်စာဖတ်ဝတ္တနာစိတ်မဝင်စားတဲ့လူတွေရှိတယ်ပြီးတော့စာကျိုးစားတဲ့လူတွေရှိတယ်လို့တော်တဲ့လူတွေလည်းရှိတယ်မတော်တဲ့လူတွေလည်းရှိတဲ့အခါကျတော့အဲဒီ line တွေကွဲနေတဲ့အခါကျတော့ကျွန်တော်ရည်ရွယ်ချက်ကတော့သူတို့အနာဂတ်အတွက်ဒီစာဖတ်မှာပညာရေးဖက်မှာအားတန်တဲ့လူတွေကိုပညာရေးဖက်ကိုအားပေးကူညီလိုက်ပန်ပိုးကူညီမှုပေးခြင်းနဲ့
အဲချင်းမွန်စာတိပြအဲ့ဖက်မှာဆင့်မွန်ရတဲ့လူတွေဆိုရင်တော့လက်မှုပညာတို့သူတို့အသက်မွန်ကျောင်းပိုင်းကိုကျွန်တော်တင်ပြီးချင်တဲ့ဆန်တော့တော့ရှိပါတယ်အဲ့မတန်ဆန်းကလေးငယ်တွေဟာမျောလင်းချက်တွေနဲ့စာသင်ကြားနေကြပြီမြို့ရာကျောင်းကတတိယရံမှာစာသင်ကြားနေတဲ့မိုင်ဆန်းနှွန်းကတော့သူ့ရဲ့ရည်မှန်းချက်ကိုအခုပြောပါတယ်ဟုတ်တယ်ဟာဆရာကြီးကိုကျူးစားပြီးတော့
ဒီကလေးတွေအတွက်ဆရာမလောက်ချင်းတယ်တဲ့မတန်ဆွမ်းကလေးငယ်တွေကိုတင်ကြတဲ့အခါတချို့နေရာတွေမှာတော့ခက်ခဲတွေရှိနေတော့မယ်လို့မြို့ရာနားမကြားကြောင်းကကျောင်းဆရာမတော်ဆွေကြီးကအခုလိုပြောပါတယ်။ဆာတင်တဲ့အခါကျတော့ဒီမှာနားမကြားတဲ့ကလေးတွေဖြစ်တဲ့အတွက်ပေါ့နော်။နားကြားတဲ့ကလေးတွေနဲ့တော့မတူဘူးပေါ့။တခါတလေကြာရင်ဆရာကဘယ်လိုပြောမလဲ။
sentence ကဟိုဗလဲပရပိုဇီရှင်းလေးတွေပေါ့เนาะအဲ့လိုမျိုးအဆက်လေးတွေမှာတခါတလေဆိုင်းကဟိုဆိုင်းရဟိုဘယ်လိုပြောမလဲမသိဆုံးတဲ့ဟာလေးတွေရှိတယ်အဲ့လိုမျိုးခါကျရင်ဘလူးစက်ပြီးတော့တင်မလဲဆိုတာလေးပေါ့เนาะအဲ့လိုမျိုးတခါတလေကျရင်အရန်ပေါ့เนาะအခက်ခဲလေးတွေကအရန်ခက်ခဲတယ်အဲ့ဒီအပိုင်းလေးမှာပေါ့เนาะမြို့ရာတင်တဲ့ကျောင်းကတာဝန်ရှိသူတွေကတော့
မတန်ဆွမ်းကလေးတွေဟာတင်တက်မြောက်နိုင်တဲ့အရေးတွေးရှိရကြောင့်မတန်ဆွမ်းနေပေါ့ပြည်သူတွေနားလည်ပြီးလူမှုရေးပညာရေးနယ်ပယ်တို့မှာဒန်းတို့အခွင့်အရေးရရှိနိုင်ဖို့လည်းမျှော်လင့်နေကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြင်မခတရင်အေဂျင်စီကနေဗီဒီယိုကိုပေးပို့လိုက်တာဖြစ်ပါတယ်မတန်ဆွမ်းသူတွေရဲ့ဒန်းတို့ခွင့်နဲ့ပတ်သက်ပြီးမြင်မခတရင်အေဂျင်စီကကိုကောင်းမြတ်ဖြိုးရဲ့တရင်ပ စ်နေထိုင်နိုင်တဲ့အခွင့်အလမ်းတွေရှိပါတယ်။ဒါပေမဲ့လည်းစနစ်တကျနဲ့ကျန်းမာရေးစောင့်ရှောက်မှုခံယူဖို့တော့လိုပါတယ်။ဒီအကြောင်းကိုတော့ဒေါက်တာတန့်စောကရန်ကုန်ကနေသတင်းပေးပို့တင်ဆက်ထားပါတယ်ရှင်
။သွေးကြောစီကြောယောဂါဟာနာတာရှည်ယောဂါတစ်ခုဖြစ်ပေမဲ့နောက်ဆက်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာသွေးတင်းတကျတဲ့ပမာဏကိုပုံမှန်ပမာဏတည်းရှိနေအောင်စနစ်ကျထိန်းသိမ်းစောင့်ရှောက်ထားခဲ့မယ်ဆိုရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်သွားနိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်။သွေးရင်းတကျတဲ့ပမာဏကိုနိုင်နိုင်နင်းနင်းထိမ့်သိမ့်မထားနိုင်ခဲ့ဘူးဆိုရင်တော့ပြင်းထန်တဲ့နောက်ဆက်တဲ့ဆိုးကျိုးတွေကိုကြုံတွေ့ခံစားရနိုင်ပါတယ်။သွေးကြောစီးကြောယောဂရှင်တွေကြုံတွေ့ခံစားရနိုင်တဲ့နောက်ဆက်တဲ့ဆိုးကျိုးတွေကိုမေ့ကြည့်တဲ့အခါဒေါက်တာဝင်းထွန်းကအခုလိုပြောပါတယ်
။စီးကြောတေချာကျွန်တော်တို့မထိမ့်ဘူးဆိုလို့ချင်းစီးကြောကနောက်ဆက်တဲ့ဆိုးကျိုးတွေပေါ့နော် complications အဲ့ဒါတွေကျွန်တော်အများကြီးဝင်နေပါတယ်။အဓိကတော့ပါလို့ဆိုမျက်လုံးနဲ့ပတ်သက်မယ်ဆိုလို့ရှိရင်မျက်လုံးကကျွန်တော်တို့ဒီ diabetic retinopathy လို့ခေါ်တဲ့စီးကြောရောက်အောင်ဖြစ်တဲ့အမြင်အာရုံမှုံဝါမှုပေါ့နော်။အဲ့ကနေပဲကျွန်တော်တို့ blindness ဆိုပြီးတော့နောက်ဆုံးမျက်လုံးကကန်းသွားတဲ့ဒီအမြင်အာရုံဆုံးရှုံးတဲ့အထိဖြစ်နိုင်ပါတယ်။နှလုံးနဲ့ပတ်သက်လို့ပြောမယ်ဆိုရင်လည်းစီးကြောကဒီတွေးထဲမှာရှိတဲ့နော်ဒီအချိုဓာတ်တွေများပြားမှုကအဆီဓာတ်တွေများပြားမှုကဖြစ်ပေါ်လာစေပြီးနောက်ဆုံးမှာကျွန်တော်တို့တွေးကြောတွေနဲ့ဆိုင်တဲ့ယောဂါတွေဖြစ်လာနိုင်တယ်အဓိကလူအများဆုံးသိတဲ့ယောဂါကတော့နှလုံးတွေးကြောကျင်းတဲ့ယောဂါပေါ့နော်အဲ့ဒါလည်းဖြစ်နိုင်ပါတယ်နောက်တစ်ခုကတော့ဒီအဲ့ကြောက်ကတ်ကိုသွားတဲ့တွေးကြောတွေပျက်စီးပြီးတော့ကြောက်ကတ်ရောင်မယ်နောက်ဆုံးကြောက်ကတ်ပျက်စီးပြီးတော့ကျွန်တော်တို့ဒီကြောက်ကတ်ဘလို့မအလုံးမလို့တော့တဲ့ခါကျကြောက်ကတ်အစားထိုးကူးတာတဲ့အထိပေါ့အဲ့လိုမျိုးလေးဖြစ်နိုင်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့အုံနောက်ကိုသွားတဲ့တွေးကြောလေးပိတ်သွားမယ်ဆိုလို့ရှိရင်ခဏလေးဖြန်းလာနေပြီးတော့လေးတင်နှုံးဖြတ်တဲ့အထိပေါ့နော်ကျွန်တော်တို့ဘာမှစကားပြောမရလှုပ်မရအဲ့လိုမျိုးအနေထားလေးလည်းဖြစ်နိုင်ပါတယ်။နောက်တစ်ခုကတော့ခန္ဓာကိုယ်မှာရှိနေတဲ့အာရုံကြောတွေပေါ့အဲ့အာရုံကြောတွေကလည်းဒီတွေးစီးဆင်းမှုပျက်စီးသွားပြီးခါအာရုံကြောတွေကဟိုထုံနာတို့နာရာတို့ကျင်နာတို့ဘာထိခိုက်မှုမရှိပဲသူ့လိုလိုထနာတာအဲ့လိုစီးကြောကြောင့်ဖြစ်တဲ့အာရုံကြောယောဂါပြည့်ပေါ့နော်အဲ့ဒါလေးလည်းကျွန်တော်တို့ဖြစ်နိုင်ပါတယ်။နောက်တစ်ခုကတော့ဒီစီးကျူရှိတဲ့လူကထုံကျင်နေတဲ့ခါကျတော့ခလုတ်တွေပါတိုက်မိမယ်ဆိုလို့ရှိရင်အနာဖြစ်သွားတာမသိဘူးမသိတဲ့ခါကျတော့အဲ့ဒီအနာတွေကိုပိုးဝင်တယ်ကုသမှုမလုံးမိတဲ့ခါကျတော့ကိုကလည်းအနာဖြစ်ပေမဲ့မနာတဲ့ခါကျတော့မသိတော့မကုမိအဲ့ဒီမှာပတိယပိုးတွေဝင်မယ်အဲ့ကနေပြီးတော့ဒီအစိတ်တွေတက်ပြီးတဲ့ခါကျခြေထောက်ကပုတ်ပြီးတော့ဖြတ်ပစ်လိုက်ရတဲ့အထိလည်းကျွန်တော်တို့ဖြစ်နိုင်ပါ
နောက်ဆက်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိစေဖို့အတွက်တွေးရင်းတကြားတဲ့ကိုထိန်းညှိတဲ့နေရာမှာအစွန်းတစ်ဖက်မရောက်အောင်သတိပြုဖို့လိုအပ်ပါတယ်ပုံမှန်ပမာဏဆက်တကြားတဲ့မြင့်တက်နေခဲ့မယ်ဆိုရင်နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်နိုင်တယ်လို့ပုံမှန်ပမာဏဆက်တကြားတဲ့အလွန်အမင်းကြာဆင်းသွားခဲ့မယ်ဆိုရင်လည်းအသက်အန္တရာယ်ကြုံတွေ့ခံစားရစေနိုင်ပါတယ
်အစားအသောက်ကဒီဆီးကျူယောဂါကိုထိန်းသိမ်းတဲ့နေရာမှာအဓိကအကျဆုံးဖြစ်တယ်ဒါပေမဲ့အဲ့မှာတချို့တွေကလည်းဆီးကျူအရန်တက်မှာကြောက်ပြီးတော့လုံလောက်အောင်မစားဘူးဆေးတွေကြတော့ဆီးကျူကြစေကြတော့တောက်တယ်အဲ့ခါကျရင်ကျွန်တော်တို့တွေးထဲမှာတကြားတက်ကအလွန်အမင်းကိုညော့နေသွားပြီး hypoglycemic shock ဆိုပြီးတော့အသက်အန္တရာယ်ဆုံးရှုံးတဲ့တတိလက်တဲ့အထိလည်းကျွန်တော်တို့ဖြစ်တတ်ပါတယ်။နောက်တစ်ခုကတော့တစ်ဖက်တော့အစွန်းပေါ့နော်။တချို့ကျတော့လည်းငါးဆေးတောက်ထားတာပဲဆိုပြီးတော့ကိုစားခြင်းနဲ့အစားအသောက်ကိုတိုက်တဲ့လောက်စားရတယ်။ဆိုတော့ဆေးမှန်မှန်တောက်နေပေမဲ့ဒ ဒီအစားအသောက်ကိုမစင်ကျင်တဲ့တို့ကြောင့်စီးကျူကိုကျွန်တော်ပုံမှန်လေးထိန်းသိမ်းလို့မရဘူးနော် control မလုပ်နိုင်ဘူးအဲ့တော့ဟိုဖြစ်နိုင်မယ်ဆိုရင်တော့ကျွန်တော်ဒီအစွန်းတစ်ဖက်ကိုရှောင်ကျင်ပြီးတော့ဒီချိုလွန်းငန်လွန်းအစီများလွန်းတဲ့အစားအသောက်တွေဟိုကာဘိုဟိုက်ဒရိတ်ဒီကစီဓာတ်နဲ့တခြားဓာတ်များတဲ့အစားအသောက်တွေကိုကျွန်တော်တို့ရှောင်ကျင်မယ်နောက်ဖြစ်ဒီကွာမဖြစ်နိုင်လို့အချိုကိုစားအောင်စားခြင်းမှာဆိုရင်ကျွန်တော်ဒီတရားအစားထိုး sugar substitute ဆိုတဲ့ဥစ္စာတွေအဲ့ဒါလေးရှိပါတယ်စီးကျူတရားလို့ခေါ်ပါတယ်အဲ့ဒါလေးတက်နိုင်ရင်တော့အဲ့ဒါလေးနဲ့ကျွန်တော်တို့အချိုဓာတ်ကိုစားတော့လို့ရပါတယ်အဓိကကတော့ဒီအစားအသောက်အပြင်ကျွန်တော်တို့ exercise လေးတစ်ခုပေါ့နော်အဲ့ဒါကိုလည်းမဖြစ်မနေပေါ့ဟိုတပတ်ကိုမိနစ်150လောက်လုပ်ပေးမယ်ဆိုလို့ရှိရင်တော့စီးကျူကိုအကောင်းဆုံးထိန်းသိမ်းနိုင်မှာဖြစ်ပါတယ်
သွေးရင်းတကြားတဲ့မြေလွန်းနာတွေသွေးရင်းတကြားတဲ့ရောင်းနေကြဆင်းလွန်းနာတွေကိုရှောင်ရှားနိုင်မှုအတွက်သွေးကျူစီးကျူဝေးနာရှင်တွေအနေနဲ့နေ့စဉ်စားသုံးနေတဲ့အစားအစာတွေကိုအချိန်မမှန်စားသောက်ဖို့နဲ့ကယ်လိုရီပမာဏအနည်းဆုံးတူညီစွာစားသုံးပေးဖို့လိုအပ်ပါတယ်သွေးကျူစီးကျူဝေးနာရှင်တွေနေ့စဉ်စားသုံးတဲ့အစားအစာအချို့အစားပမာဏကိုဒေါက်တာဝင်းထွန်းကအခုလိုအကြံပြုခဲ့ပါတယ
်သွေးကျူသမားတွေစားရမယ့်ကျွန်တော်တို့ဒီဖော်မြူလာလေးရှိတယ်ခင်ဗျအဲ့ဒါပါလဲဆိုတဲ့အခါကျတော့ကျွန်တော်တို့သမင်းတပကံကိုကျွန်တော်တို့ကလေးပိုင်းပိုင်းလိုက်မယ်လေးပိုင်းပိုင်းလိုက်ပြီးတော့လေးပုံပုံတပုံကတော့သမင်းထည့်မယ်ကြံတဲ့သုံးပုံမှာတော့ကျွန်တော်တို့ဒီအသားငါပဲဥဟင်းဒီဟင်းရဲ့မျိုးစုံပေါ့နော်အဲ့ဒါကိုထည့်လို့ရသမင်းကကျွန်တော်တို့ပကံပြားရဲ့လေးပုံပုံတပုံနော်တစ်ခါစားရင်အဲ့အချိုးစားလေးနဲ့ကျွန်တော်တို့ကစားဖို့တင်ပါတယ်နောက်လုံးဝရှောင်တင်တဲ့အစားအသောက်အနေနဲ့ကတော့အရန်ချိုလွန်းတာတော့ငန်လွန်းတာတော့ဒီစီများလွန်းတဲ့အစားအသောက်တွေအဲ့ဒါတွေကိုရှောင်တင်တယ်နောက်တစ်ခုကတော့အချိုမှုန့်နဲ့လှုပ်ထားတဲ့ဒီစားအသောက်တွေကိုရှောင်တင်ပါ
နာတာရှည်သွေးကျူစီးကျူယောဂါကြောင့်နောက်ဆက်တဲ့ဆူးကျူတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာသွေးရင်းတခြားတဲ့ပမာဏကိုပုံမှန်ပမာဏတွင်ရှိနေအောင်စနစ်တကျထိန်းသိမ်းရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်သွားနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါတနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ညနေခင်းအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာပါ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုကတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ
်။အီတလီနိုင်ငံရဲ့လက်ပိုင်းမှာဒီကနေ့မနေ့ပိုင်းကအာပြင်းတဲ့ငလျင်တစ်ခုထွက်လုပါတယ်။ဒါဟာအပြင်လူအသေးပြောက်များတဲ့ငလျင်တစ်ခုပြီးခဲ့တဲ့ဩဂုတ်လမှာလှုပ်ပြီးခဲ့တဲ့ကဆိုရင်နောက်ထပ်လှုပ်တဲ့ငလျင်တွေကတခုပါ။ပြင်းရ 6.6 ရှိတဲ့ငလျင်ကြောင့်အီတလီနိုင်ငံရဲ့လက်ပိုင်းကနေရာအများအပြားမှာအဆောက်အဦတွေပြိုကျကုန်တယ်လို့အရက်ဖက်ကာကွယ်ရေးဌာနကပြောပါတယ်။အနေချင်းတန်ရာရကြတာတွေရှိတယ်ဆိုတဲ့သတင်းတွေတော့ထွက်ထားပါတယ်။နော်ဆီယာမြို့နဲ့6ကီလိုမီတာအကွာမြေတိမ်ပိုင်းမှာဗိုလ်ပြုတ်ပြီးလှုပ်သွားတဲ့ငလျင်ကို118ကီလိုမီတာအဝေးမှာရှိတဲ့ရောမမြို့မှာလည်းသိလိုက်ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်တော်ဝင်ယူခဲ့ခြင်းကကိုပိုင်အီးမေးလ်ဆာဗာသုံးခုနဲ့ပတ်သက်ပြီး FBI ကအထောက်အထားတချို့ကိုထပ်ပြီးစစ်ဆေးဖို့ကြေညာလိုက်တဲ့ကိစ္စဟာအရင်တုန်းကမလုပ်ဘူးတဲ့အကြီးအကျယ်အနှောက်အယှက်ပေးတဲ့အခြေခံလူဆောင်ချက်တစ်ခုအဖြစ်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကပြောလိုက်ပါတယ်ရွေးကောက်ပွဲကျင်းပဖို့တိတ်မဝေးတော့တဲ့အချိန်မှာမှ FBI ကအခုလိုကြေညာတဲ့ပေါ်ကလင်တန်ဘက်ကအပြင်းထန်ဝေဖန်နေတာပါဒူရီကီနိုင်ငံမှာဇူလိုင်လကမောင်းမမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်စပ်ပြီးအစိုးရကအရေးယူလာတွေဆက်လုပ်နေရတဲ့အများအစိုးရဝန်ထမ်း1000ကျော်ကိုထုတ်ပလိုက်ပါတယ်ပညာရှင်တွေအကြောင်းဆရာဆရာမတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုထုတ်ပစ်လိုက်တဲ့သတင်းကိုတော့စင်နေတဲ့နောက်ပိုင်းကထုတ်ပြန်တာပါအနာဒိမှုနဲ့ဆက်ဆက်ပြီးအရင်ကလည်းအစိုးရဝန်ထမ်း7000ကျော်ကိုထုတ်ပြခဲ့ပြီးဖြစ်ပါတယ်။နိုင်ငံရေးအရှုတော်ပုံတစ်ခုနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတဖာကွန်နီကသူ့အစိုးရအဖွဲ့ရဲ့ထိတန်းတာဝန်ရှိသူအများပြားနှုတ်ထွက်စာတင်ထားတာကိုဒီကနေ့မှပဲလက်ခံလိုက်ပါတယ်။သမ္မတရဲ့အမှုဆောင်ရာရှိချုပ်အပါအဝင်အကြီးအကဲရာရှိတွေရဲ့နှုတ်ထွက်လာကိုသမ္မတပါကွန်နီကလက်ခံလိုက်ပြီးလို့သမ္မတရုံးပြောခွင့်ရတူကပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းချင်းညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကဘွိုက်တက်ဇညက်ဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.